ကချင်ပြည်နယ်ဖားကန်ဒေသကတိုက်ပွဲကြားမှာပိတ်မိနေတဲ့အောင်ပါလီရွာကရွာသားတွေဟာအခုခါကန်စီရွာကိုပြောင်းရွှေ့နေထိုင်နေကြပြီးသူတို့တွေဟာပုံမလုံးချုံတဲ့ဖားကန်ဖက်ကိုပြောင်းရွှေ့ခြင်းမဲ့ရွှေ့ပြောင်းခွင့်မရသေးပါဘူး။လောလောဆယ်မှာလမ်းပန်းဆက်သွယ်ရေးတွေပြတ်တောက်နေတာကြောင့်ရက်ရွှေကြလာရင်စစ်ဆောင်ဒုက္ခသည်တွေဟာရိတ်ခါအခက်အခဲကြုံတွေ့လာရပွဲရှိနေပါတယ်။အပြည့်စုံကိုတော ာဖြစ်ပြီးတိုက်ပွဲဆက်ဆခြင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေဟာသူတို့ရက်ရွာဒေသမှာမနေရဲအောင်အထိတ်တလန့်ဖြစ်ခဲ့ကြပါတယ်။အခုအခါမှာတော့အောင်ပါလေရွာကလူ2000နီးပါးဟာတိုက်ပွဲဖြစ်ရာနေရာနဲ့အနှဲငယ်အလန်းကွာတဲ့ဥရုချောင်းတစ်ဖက်ကန်းကကန်စည်းရွာကိုပြောင်းရွှေ့နေတယ်လို့ဒေသခံတယောက်ကပြောပါတယ်
။ရှိတော့ဘူးအလုံးဒီဘက်မှာပဲကန်စည်းမှာပဲစုနေကြပြီ။အဲ့ဘက်မှာနေလို့မှမရတော့တာဟိုမှာဒလာဒါအကြီးဝါတပည့်ဖြစ်တဲ့ခါကျမတို့ကမနေရတော့ဘူးလေဆက်ပြေကုန်တပည့်အလုံးအဲ့ကြောင့်ဒီမှာပဲစုနေတာပါ။ဖျားเจ้าမာရောဟိုဖုန်ကြီးเจ้าမာရောအဲ့မျိုးစုပြီးမှနေကြတာ
။အောင်ပါလေးရွာသားတွေကိုဘာသာရေးနဲ့လူမှုအသင်းအဖွဲ့တွေကစစ်ဘေးလွတ်ရာဖားကန်းမြို့မှာခိုးလုံနေထိုင်ဖို့အတွက်တွားရောက်ခေါ်ဆောင်ခဲ့ပေမဲ့စစ်တပ်ကခွင့်မပြုခဲ့ပါဘူး။ဒေသခံတွေဟာပိုပြီးလုံခြုံစိတ်ချရတဲ့ဒေသကိုပြောင်းကျင်ပေမဲ့ပြောင်းခွင့်မရဖြစ်နေပါတဲ့
။ဒီကလည်းမတော်ခိုင်ဘူးဟိုကလည်းမလာခိုင်ဘူးအဲ့လိုမျိုးဖြစ်နေတာ
။စစ်ကြောင်ဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တချင်းပြည်နယ်တဘာပတိအဖွဲ့ဝင်ဦးဒါရှိလာဆိုင်ကတော့ကန်စီရွာဘက်ကိုလမ်းပန်းအဆက်အသွယ်တွေဖျက်တောက်ထားတာကြောင့်ရေရှည်မှာဆိုရင်စစ်ကြောင်ဒုက္ခသည်တွေဟာရိခအခက်ခဲနဲ့တွေ့ကြုံလာနိုင်တယ်လို့ပြောပါတယ်။
အလုံးအကစီရွာလေးကိုရောက်လာပြီပေါ့နော်ဟိုဘက်ကလည်း1800လောက်ပေါ့နော်ကျောင်းသူကျောင်းသားပေါ့နော်မူလတန်းကနေ8တန်းအထိကျောင်းသူကျောင်းသားအယောက်300နဲ့ရွာသားအယောက်အလုံးပေါင်း1800ပေါ့လုံချုံရေးအနေထားကြတော့တစ်ဖက်မှာကလည်းတိုက်ပွဲတွေဟိုဘက်ကမှာလည်းအချိန်ကြီးဖြစ်လာနိုင်တဲ့အနေထားရှိတဲ့အတွက်ကြောင့်လို့ကျွန်တော်တို့ကစိုးရိမ်တာပေါ့ဗျာအဲ့ဘက်ကိုလမ်းပိတ်ထားတာက50ရက်ရှိပြီလေအဲ့ကစီရွာမှာလည်းအ ਨੇ ဆုံးလူဦးရေကမရှိဘူးဆို1000ဝန်းကျင် 1000 ပေါ့အဲ့အလုံး2000ကျော်ဝင်းကျင်လူဦးရေကနေက9ရက်10ရက်လောက်အဲ့မှာလမ်းပိတ်ထားတယ်ဆိုတဲ့အချိန်ကျတော့စာတို့ရှီတို့စားတို့အဲ့မှာအခက်ခဲရှိလာနိုင်တယ်လေ
ရှိခအခက်ခဲကိုဖြေရှင်းနိုင်ဖို့အတွက်ဖားကန့်မြို့ပေါ်ကဘာသာရေးလူမှုရေးအဖွဲ့အစည်းတွေကစံနဲ့ငွေကြေးတွေကောက်ခံပြီးထောက်ပံ့ဖို့ပြင်ဆင်နေတယ်လို့လည်းဦးဒါရှိလာဆိုင်ကပြောပါတယ်တချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ဂျာကတော့ဖားကန့်ဒေတာအခြေစိုက်တမ66တမ္မမှုကစစ်ဆောင်ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့ရိခါကိုတာဝန်ယူမယ်လို့ဂရီပေးထားကြောင်းပြောပါတယ်
။အခုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော် PCG ကိုအဲ့ကစီတူလူစုတွေလည်းပဲအများဆုံးလာခေါ်ပါဆိုပြီးအတန်ကြာကြာလို့လေကျွန်တော်လည်းအဲ့ဟိုသွားမယ်လို့ကျွန်တော်ကဟိုတက်ဆက်ဆရာဒီတမ66တမ္မမှုနဲ့ကျွန်တော်တွေ့တွေ့ပါတယ်။လုံခြုံရေးရတော်လည်းမတော်လို့ဦးနာဘူးဆိုပြီးမှတော်တော်တာဝန်ယူဘူးဆိုတော့ပြောတော့ကျွန်တော်လည်းကိုမတော်ဖြစ်ဘူးဗျ။နောက်ပြီးမှပြည်သူလူထုတွေလည်းပဲသူတို့ကအေးအေးဆေးဆေးတိုက်ပွဲလည်းမဖြစ်တတ်တည်တည်ငြိမ်ဖြစ်နေပါပြီ။အဲကြောင့်ခေါ်ဆရာမလိုတော့ဘူးဆိုပြီးမှသူတို့လည်းပြောပါတယ်။ဒါဆိုတော့သူတို့ကတာဝန်ယူရေးကိစ္စနဲ့အားလုံးနဲ့ပတ်သက်ပြီးမှလည်းအဲတမဆတ်ဆတ်တမမှုသူတို့ပဲအားလုံးတာဝန်ယူမယ်လို့ပြောပါတယ်ဗျ
။ဖားကန့်ဒေသမှာမနေ့ကနဲ့ဒီကနေ့တိုက်ပွဲတွေငြိမ်သက်နေတယ်လို့ပြောပါတယ်။တချို့ဒေသခံတွေကတော့ဖားကန့်ဘက်မှာတိုက်ပွဲမဖြစ်ပေမဲ့ဖားကန့်မိုးကောင်းလန်းကနန်ယားဘက်မှာတနက်တန်တွေကြားနေရတယ်လို့ပြောပါတယ်။ပြီးခဲ့တဲ့အပတ်ကတိုက်ပွဲတွေစတင်ပြီးတဲ့နောက်ဖားကန့်ဒေသမှာရဲစခန်းလူနေရပ်ကွက်နဲ့ကားလမ်းတွေမှာမိုင်းအနည်းဆုံး15လုံးလောက်ပေါက်ကွဲပြီးလူတယောက်သေဆုံးခဲ့တယ်လို့စစ်နေရောက်လောက်ဒဏ်ရာရခဲ့ပါတယ်။တချို့ပေါက်ခွဲမှုတွေကဖမ်းဆီးရမိသူတွေကိုစစ်ဆေးချက်အရပေါက်ခွဲသူဟာကချင်လွတ်လပ်ရေးတပ်ဖွဲ့ကလို့လည်းအစိုးရကသတင်းထုတ်ပြန်ပါတယ်။
ကမိုးစော်တရင်ပေးပို့ခဲ့တာပါအခုကချင်ပြည်နယ်ဖားကန့်ဒေတာစစ်ပွဲတွေအတွင်းတရုတ်လူမျိုးယာကနန်ပိတ်မိနေတယ်လို့တရုတ်အစိုးရပိုင်း Golden Times ကမနေ့ကဖော်ပြရေးသားခဲ့ပေမယ့်လို့သူတို့စုံစမ်းလေ့လာချက်အရတော့ဒီလိုတရုတ်အများအပြားစစ်ပွဲတွေပိတ်မိနေတယ်ဆိုတဲ့သတင်းမှန်မှန်ကန်ဘူးလို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကဒီကနေ့ပြောကြားခဲ့ပါတယ်ရှင်